Welcome to the Voice of America in Burmese.
ပြည့်စုံစရာမင်္ဂလာနှစ်တကူအခါသမယဖြစ်ပါစေရှင်မြန်မာတက္ကရ1389ခုနှစ်တကူလာဇန်9ရက်မဟာတကြံပထမအကြံနေ့ကြာသာပတင်းနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 16 19 25တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာတာတကြံပထမအကြံညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းတင်ပြမှာပါ။ကမ္ဘာတစ်ဝန်းကအနာရှင်အစိုးရရဲ့လိုရက်တွေကိုအမေရိကန်နိုင်ငံခြားရေးဌာနကနှစ်ဆင့်ထုတ်ပြန်နေကြအလူခွင့်ရေးအစီအစဉ်စာထဲမှာဝေဖန်ပြစ်တင်ထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့လူခွင့်ရေးပိုင်းမှာစိန်ခေါ်မှုတွေရှိနေသေးပေမဲ့အမေရိကန်ကအားပေးကူညီတော့ပါမယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တောင်ကိုရီးယားလွှတ်တော်ရွေးကောက်ပွဲမှာလက်ရှိအနာရပါတီအခြေမလဖြစ်ခဲ့ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီကနေ့နားဆင်ရမယ့်သတင်းစာမတွေထဲမှာတော့အရင်ဆုံးအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတလွန့်တဝမ်းက2015လူ့အခွင့်အရေးအစီရင်ခံစာအကြောင်းနဲ့အတူအစိုးရသက်လက်ထက်မှာငလျင်ဘေးနဲ့အတူဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေအတွက်လူမှုဝန်ထမ်းဝန်ကြီးဌာနကဘယ်လိုစီစဉ်ဆောင်ရွက်ထားပါသလဲ။
ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်နဲ့တန်လင်းနေရခြားရေးဝန်ကြီးဌာနကတော့ကာကွယ်ရေးပိုင်းတွေရော Rapid Response Team တွေရော Disaster တွေကိုဖြစ်မဲ့ဆိုရင်ကျွန်တော်တို့ချက်ချင်းတုံ့ပြန်လို့ရအောင်ကျွန်တော်တို့ဒီနှစ်မှာ
ဝန်ကြီးဒေါက်တာဝင်းမြတ်အေးပါအပြည့်စုံကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။စီစဉ်နောက်ပိုင်းမှာတော့တော်တာရှင်တွေအတွက်ထုတ်လွှင့်ပေးမယ့်နှစ်တစ်ခုအတာတကြံတေးတချင်းလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
ကမ္ဘာတစ်ဝန်းကအာဏာရှင်အစိုးရတွေဟာသူတို့အာဏာကိုချင်းချောက်ဖွယ်ရှိတဲ့ဘယ်လိုလိုရမျိုးကိုမဆိုထိန်းချုပ်ဖို့လူထုကိုအင်အားသုံးပြီးရဲရဲဆက်ဆက်ဖိနှိပ်အုပ်ချုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။နိုင်ငံရေးလွတ်လပ်ခွင့်မပေးတဲ့အစိုးရတွေဟာလူထုရဲ့ယုံကြည်မှုကိုမရတဲ့အကြောင်းဒါကြောင့်လဲဘယ်အချိန်ကနေမှမတူတဲ့လူထုမတည်ငြိမ်မှုအတွက်လမ်းဖွင့်ပေးသလိုဖြစ်နေပြီးဖြည့်ပြောရမယ်ဆိုရင်အကြမ်းဖက်အစွန်းရောက်အခြေအနေလဲပေါ်ဝင်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကမ္ဘာနိုင်ငံတစ်ခုချင်းအလိုက်လူခွင့်ရေးအခြေအနေတွေကိုဖော်ပြထားတဲ့2015ခုနှစ်အတွက်အစီရင်ခံစာကိုထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကယ်ရီကအဲ့လိုပြောသွားတာပါ။အစီရင်ခံစာထဲမှာပါတဲ့အချက်အလက်တွေကိုပြည်ပစစ်ဖက်အဖွဲ့အစည်းတွေအတွက်လူညုံရေးဆိုင်ရာအထောက်ပံ့ပေးဖို့ဆုံးဖြတ်တဲ့နေရာမှာအခြေခံအဖြစ်အသုံးပြုနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးထွန်မလနော့စကီက VOA ကိုပြောပါတယ်။ပြည်ပလူညုံရေးတပ်ဖွဲ့တစ်ဖွဲ့တမောင်းမှုအဖွဲ့ဝင်တယောက်ဟာစိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုကိုကျူးလွန်ထားတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားမျိုးရတယ်ဆိုရင်အဲ့ဒီတပ်ဖွဲ့နဲ့တပ်ဖွဲ့ဝင်တွေကိုအကူအညီတွေမပေးသလိုနောင်လဲပေးမှာမဟုတ်ဘူးလို့တရားတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းလက်ထောက်ဝန်ကြီးမာလနော့စကီကပြောပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက2015ခုနှစ်အတွက်နှစ်စဉ်ထုတ်ပြန်နေကြလူ့ခွင့်ရေးအစီရင်ခံစာကိုဗုဒ္ဓဟူးနေ့ကထုတ်ပြန်တာမှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍလူ့ခွင့်ရေးချိုးဖောက်မှုတိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့အခွင့်အရေးချိုးဖောက်မှုတွေကိုပါထည့်သွင်းဖော်ပြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကမြန်မာအပြောင်းလဲအပေါ်မှာလည်းအခုလိုအသိအမှတ်ပြုပြောဆိုပါတယ
် For example we have seen important democratic gains in such countries as Tunisia, Nigeria, Sri Lanka and Burma
ဥပမာတူနီးရှားနဲ့နိုင်ဂျီးရီးယားတရစ်လန်ကာနဲ့မြန်မာနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီအပြောင်းလဲတွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီဒါပေမဲ့ဒီနိုင်ငံတနိုင်ငံချင်းစီမှာကြော်လွှားနိုင်ဖို့လိုအပ်တဲ့အကဲဆတ်မှုတွေရှိနေသေးပါတရားခဲဆမ်းမှုတွေကိုရင်ဆိုင်နိုင်ဖို့အတွက်တနိုင်ငံချင်းစီအလိုက်ကြိုးပမ်းအားထုတ်မှုတွေမှာကျွန်တော်တို့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဝန်ကြီးဂျွန်ကယ်ရီကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာအခြေခံဥပဒေအရလွှတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေပါဝင်နေမှုလုံခြုံရေးဆိုင်ရာဝန်ကြီးဌာန၃ခုကိုစစ်တပ်ကထိန်းချုပ်ထားတာနဲ့အရေးပေါ်အခြေအနေနဲ့စစ်တပ်ကအာဏာသိမ်းနိုင်တဲ့အချက်တွေကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူ့အခွင့်အရေးအစီရင်ခံစာထဲမှာထောက်ပြထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းလူ့ခွင့်ရေးဆိုင်ရာအဓိကပြဿနာ၃ရပ်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးကင်းနဲ့စီယုံခွင့်တို့မှာကန့်သက်ခံရတာတွေပြည်ပခဖြစ်ပွားနေတဲ့တိုင်းသားဒေသတွေမှာလူ့ခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ကန့်သက်ချုပ်ချယ်မှုတွေကိုထောက်ပြထားပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတင်းအဓမ္မလိုအပ်ပြီးခိုင်စီမှုကလေးစစ်သားအသုံးပြုမှုအပြင်ပြည်ပခတွေမှာအယက်သားတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
ကုလသမဂ္ဂငြိမ်းချမ်းမှုထင်းထင်းရေးတပ်ဖွဲ့တွေရဲ့မလျော်မကန်လှုပ်ဆောင်ချက်တွေကြောင့်ကုလသမဂ္ဂအတွက်ရန်ပုံငွေကိုဖျက်ပစ်မယ်လို့အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထင်းထင်းရေးတပ်ဖွဲ့ဝင်တွေမတော်မတရားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုမစစ်ဆေးဘဲဖြစ်နေတာအချိန်တော်ကြာနေပြီလို့ Republican ထက်လွတ်တော်မှ Bob Corker ကပြောပါတယ
်။ The UN is I think in great jeopardy of building enough critical mass around here where severe penalties should be taken. ကုလသမဂ္ဂဟာဒီကိစ္စနဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်အများအပြားထွက်လာအောင်လုပ်ပြီးတော့အကြီးအကျယ်အန္တရာယ်ရှိနေတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ဘောပြင်းထန်တဲ့ပြစ်ဒဏ်တွေချတင်ပါတယ်။သူတို့ရဲ့စွမ်းဆောင်ရည်ညံ့လွန်းတာအလေးမထားတာဆယ်နှစ်ကြာပြီးတဲ့တိုင်အောင်ဒီကိစ္စဆက်ဖြစ်နေတာကိုဂယုဆိုင်မှုလျော့နယ်လွန်းတာတွေအတွက်ရံမုံငွေမပေးဘဲထားတင်ပါတယ်လို့အထက်လွှတ်တော်မှဘော့ဘ်ခေါ်ကာကပြောပါတယ်။ကုလသမဂ္ဂနဲ့ကုလသမဂ္ဂမဟုတ်တဲ့စစ်ဖက်နဲ့ရဲဘက်ဝန်ထမ်းတွေကအထူးသဖြင့်အာဖရိကဒေသမှာလေမင်းဆိုင်ရာစော်ကားမှုတွေနဲ့မတော်လျော်လုပ်မှုဆိုင်ရာဆွဆဲချက်တွေထွက်လာတဲ့ပေါ်မစ္စတာကော်ကာနဲ့တခြားအမေရိကန်အထက်လွှတ်တော်အမတ်တွေကအမျက်ဒေါသထွက်နေကြတာပ
ါအမေရိကန်တို့ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအရှိန်ရနေပြီဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်ထောင်နဲ့ချီတဲ့တိုက်ခိုက်မှုတွေနဲ့ထောင်ပေါင်းများစွာသောတိုက်ခိုက်ရေးသမားတွေသူတို့ရဲ့ခေါင်းဆောင်တွေကိုခြေမှုန်းနိုင်ခဲ့တယ်လို့ဗာဂျီးနီးယားပြည်နယ်ကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဌာနချုပ်မှအမေရိကန်သမ္မတကပြောဆိုတာဖြစ်ပါတယ
် It's harder than ever for them to move and for their masses to or for them to
ရွှေဘိုပြောင်းဖို့တပ်ဖွဲ့တွေကိုအင်အားစုစည်းဖို့အတွက်ပုံပြီးခက်ခဲလာပါတယ်ဒီလိုလှုပ်လိုက်ရင်လည်းကျွန်တော်တို့ကခြေမှုန်းမှာပါအိုက်ဇဲလ်တွေကဆီးရီးယားနဲ့အီရတ်နိုင်ငံတွင်ဒေသတချို့ကိုချုပ်ကင်ထားစေဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှွေရသည်ကတည်းကဆက်လို့ထိုးစစ်ကြီးတွေမှာတခုမှအောင်မြင်မှုမရခဲ့ပါဘူးလို့အမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်းညွန်ပေါင်းအဖွဲ့ကအိုက်ဇဲလ်ပြစ်မှတ်တွေကိုတိုက်ခိုက်ဖို့မှန်းထားတဲ့အချိန်မတိုင်ခင်မှာသမ္မတဥပမာကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေဒီကြံအချက်ပထမရဲ့ဂျာသာပရိညာဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်စစ်ဖက်ဟာတောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်နေပြီးတော့ကျုံးစုတွေပေါ်မှာမလှည့်ကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြင့်ပြနေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်။တောင်တရုတ်ပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမတ်လကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယအကြိမ်ပူးတွဲကင်းလှည့်တာကိုတော့အီဘီလာအစောပိုင်းကလုပ်ခဲ့တာလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာဂျပန်ပြီးရင်အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့ဒုတိယမြောက်နိုင်ငံဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအပြင်းအထန်ဆက်လုပ်လာနေချိန်မှာပဲအမေရိကန်ရဲ့အခုကြေညာချက်ထွက်လာတာပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျွန်းစုတွေမှာရှိတဲ့တန်တာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ 1200 လောက်ရှိတဲ့လူလုံကျွန်းစုတွေကိုတရုတ်ကတိစောက်ထားပါတယ်။ဖိလစ်ပိုင်နိုင်ငံနာကတန်တာကြောက်တန်းတွေရှိတဲ့အဲ့ဒီကျွန်းစုတွေကိုတရုတ်ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားကြတာပါ။
တောင်ကိုရီးယားအာဏာရပါတီဟာ16နှစ်တာကာလအတွင်းပထမဆုံးအကြိမ်အဖြစ်လွှတ်တော်ရွေးကောက်ပွဲမှာအများစုအနိုင်မရဖြစ်ခဲ့ရပါတယ်။သမ္မတပတ်ကွန်ဟေရဲ့ကွန်ဆာဗေးတစ်စီးပွားရေးမူဟာရတွေအပေါ်လူလူချာကြဲကြဲပြန့်ပြန့်မကျေနပ်မှုတွေ၊မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်မှုတွေအပေါ်တင်းမာတဲ့ချင်းကပ်မှုတွေနဲ့ပတ်သက်ပြီးကွဲပြားမှုတွေပိုပြီးဖြစ်လာတာတွေကြောင့်ထင်မှတ်မထားဘဲအရှုံးပေါ်ခဲ့တာဖြစ်တယ်လို့သူမရဲ့ Senary Party ကပုတ်ထုံးနေ့ကထုတ်ဖော်ပြောဆိုပါတယ်။ပါတီရဲ့ချွေရင်အားနည်းချက်တွေအပေါ်တာဝန်ယူတဲ့အနေနဲ့ပါတီခေါင်းဆောင်လဲယာရုကနှုတ်ထွက်ပါတယ်။ပါတီဝင်တွေပါတီကိုထောက်ခံကြသူတွေအားလုံးကိုကျေးဇူးတင်ပါတဲ့အကြောင်းနဲ့ပါတီခေါင်းဆောင်အဖြစ်တာဝန်ယူခဲ့ခြင်းအတွင်းနှစ်နာခဲ့ကြသူတွေအားလုံးကိုတောင်းပန်ပါတယ်လို့ပါတီဥက္ကဋ္ဌကင်မူဆွန်းကပြောဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရတောင်ကိုရီးယားလွှတ်တော်အမတ်နေရာ300တဲက122နေရာပဲလက်ရှိအာဏာရစနိုရီပါတီကအနိုင်ရခဲ့တာဖြစ်ပါတယ်။အဓိကအတိုက်အခံမင်ဂျူးပါတီကလွှတ်တော်အမတ်နေရာ123နေရာအနိုင်ရထားပါတယ
်။ Zika virus ဟာ microcephaly လို့ခေါ်တဲ့ပုံမှန်မဟုတ်ဘဲသေးငယ်တဲ့ဦးခေါင်းသေးငယ်တဲ့အုံနောက်အရွယ်စားတွေနဲ့ကလေးတွေမွေးဖွားလာတဲ့အခြေအနေဖြစ်စေတယ်ဆိုတော့လေ့လာချက်အသစ်တစ်ခုကအတည်ပြုနိုင်ပြီလို့ American ရောဂါဗိုလ်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။ Zika virus တော့ microcephaly အခြေအနေနဲ့မွေးလာတဲ့ကလေးတွေမှာအုံနောက်နဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတခြားပြဿနာတွေပါပါလာသလားဆိုတာကိုစမ်းစစ်ဖို့ CDC ကအခုနောက်ထပ်လေ့လာချက်တွေလုပ်နေပါပြီ။ဒါဟာပြဿနာအကြီးကြီးရဲ့အစလေးပဲလားဆိုတာမသိသေးတဲ့အကြောင်းဒါပေမဲ့ကိုဝန်ဆောင်ချိန်အတွင်းပြဿနာတွေဖြစ်စီတဲ့တခြားရောဂါပိုးဝင်ရောက်တာတွေနဲ့တခြားအရာတွေကနေသိရတာကတစ်ခါတစ်ခါမှပထမဆုံးမြင်ရတာဟာပြဿနာကြီးရဲ့အစဖြစ်နေတဲ့အကြောင်းကိုဝန်ဆောင်ချိန်အတွင်းအဲ့ဒီရောဂါပိုးဝင်ရောက်မှုဟာတခြားပြဿနာတွေနဲ့ဆက်စပ်နေတယ်ဆိုတာကိုတစ်ခါတစ်ခါသိလိုက်ရတာရှိတဲ့အကြောင်း CDC ရဲ့အများပြည်သူကျန်းမာရေးဆိုင်ရာသတင်းအချက်အလက်ထုတ်ပြန်ရေးဌာနညွှန်ကြားရေးမှူးဒေါက်တာစွန်ဂျာအေရက်စ်မူဆန်ကပြောပါတယ်အခုသိရတဲ့ဇလက်ကအံဩစရာမဟုတ်ပေမဲ့ဒီလေးလာချက်ဟာအရေးကြီးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်
ပေါ်တီပင်လေပြင်နိုင်ငံတကာရေးပိုင်နဲ့အတွင်းဒီသတင်းပတ်အစောပိုင်းတုန်းကရုရှားလေယာဉ်တွေအမေရိကန်စစ်သင်္ဘောဒဇင်းပေါ်ကနေပြန်တန်းခဲ့မှုမှာနိုင်ငံတကာဥပဒေတွေအတိုင်းလိုက်နာခဲ့တယ်လို့ရုရှားကပြောဆိုပါတယ်ရုရှားရဲ့ SU-24 လေယာဉ်တွေစမ်းသပ်ပြန်တန်းခဲ့တာဖြစ်တယ်လို့ကြာသပတေးနေ့မှာရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်နိုင်ငံတကာရေပိုင်းနဲ့အတွင်းကအမေရိကန်စစ်သင်္ဘော USS Donetsk အနည်းကနေရုရှားတိုက်လေယာဉ်နှစ်ဆင်းတို့အကြိမ်20လောက်ပြန်တန်းခဲ့တယ်လို့အမေရိကန်ကပြောဆိုပါတယ်။ရုရှားစစ်တပ်လေယာဉ်တွေအပါအဝင်ရုရှားစစ်တပ်ကတစ်ဖက်နဲ့တစ်ဖက်တိုက်ကိုနီးနီးကပ်ကပ်ချင်းကပ်လာမှုဒါမှမဟုတ်လဲတခြားတစ်ဖက်ရဲ့လေကြောင်းနဲ့ရေကြောင်းတွာလာမှုနဲ့တိုက်ကိုနီးနီးကပ်ကပ်ချင်းကပ်လာမှုဟာဆိုရင်ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးအထူးပဲစိုးရိမ်စရာကောင်းပြီးဒီလိုဖြစ်ရမျိုးကပြီးခဲ့တဲ့နှစ်အတွင်းအကျဉ်းချင်းဖြစ်ခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရဂျော့ရှ်အာနက်စ်ကပြောဆိုပါတယ်ဒီလိုအပြုအမူမျိုးတွေကိုအမေရိကန်ဘက်ကဆက်ပြီးသတိထားစောင့်ကြည့်သွားမယ်လို့လည်းသူကထပ်လောင်းပြောဆိုပါတယ
်ဆီးရီးယားရဲ့အိနီဂျင်နိုင်ငံတွေအနေနဲ့ဆီးရီးယားမှာရှိတဲ့အစွန်းရောက်ဝါဒီအုပ်စုတစ်ခုခုကဓာတုလက်နက်တွေရဖို့ကြိုးစားနေတယ်ဆိုတာကိုသိရရင်ကုလသမဂ္ဂကိုအကြောင်းကြားတာမျိုးရုရှားနဲ့တရုတ်တို့ကဖြစ်စေချင်ပါတယ်အကြံဖက်ဝါဒကင်ဆွဲသူတွေဟာဥရောပတိုက်အတွက်ရှင်းလင်းသိတာတဲ့လက်ရှိကာလချင်းချောက်မှုတစ်ခုဖြစ်တယ်လို့ဆိုပြီးဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုရုရှားနဲ့တရုတ်တို့ကဘော်ဒူးနေမှာကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်သွင်းလိုက်တာပါ။ထောင်နဲ့ကြီးတဲ့အကြံဖက်ဝါဒီတွေဥရောပတိုက်ကိုရွှေ့သွားကြတယ်ဆိုတဲ့သတင်းတွေနဲ့အတူအခိုင်အမာစိုးရိမ်ပွဲရာရှိနေတာကိုသိတယ်လို့ရုရှားသံတမ်းကြီးကပြောပါတယ်ခင်ဗျာ
။ကြတာဝတိညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိမ့်နဲ့မတ်သိန်ကြီးထိုက်သူကြီးညာပေးသွားတာပါ။မကြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေ့လယ်ပိုင်းမှာအရေးကြီးအစည်းအဝေးခေါ်ယူခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်ရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူခွင့်ရေးအစည်းအဝေးခန်းစာမှာအတန်းဖက်ဝါဒီအုပ်စုတွေကျူးလွန်တဲ့ရက်ဆက်တန်းကျုပ်မှုတွေရပ်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေဟာကမ္ဘာတဝန်းမှာအဓိကပြဿနာတွေဖြစ်နေရတဲ့အကြောင်းဖော်ပြလိုက်ပါတယ်။2015ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်း VOA နိုင်ငံသားရေးဝန်ကြီးဌာနသတင်းတော် Nick Chen ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
စီးရီးယားနဲ့အီရတ်နိုင်ငံတွေမှာလူနည်းစုတွေကိုလူမျိုးတွန်းလောင်းအောင်တပ်ဖြတ်နေတဲ့ IS အစွန်းရောက်ဖွဲ့ရဲ့လုပ်ရက်တွေဒုက္ခသည်အရေးနဲ့ဥရောပကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာပြဿနာတွေကြုံနေရတာတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်ဖိနှိပ်မှုတွေလို့ဖြစ်ရတဲ့ကြောင်း2015ခုနှစ်အတွင်းလူခွင့်ရေးခီးလန်းဟာကြမ်းတမ်းခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာကဖော်ပြထားတာပါသူတို့ဖြင့်မတိမငင်ဖြစ်နေတဲ့အရှိလေပိုင်းဒေသမှာလူခွင့်ရေးချိုးဖောက်မှုတွေကိုအထူးကတွေးရတယ်လို့လဲဝါရှင်တန်ဒီစီကနိုင်ငံရေးဝန်ကြီးဌာနမှာအစီရင်ခံစာထုတ်ပြန်ရမှာဝန်ကြီးကယ်ရီကပြောကြားသွားပါတယ
် The most widespread and dramatic violations in 2015 were those in the Middle East
နောက်ဆုံးအကူနဲ့အတွင်းလူခွင့်ရေးချိုးဖောက်မှုတွေအများဆုံးပြန့်နှံ့ဖြစ်ပွားခဲ့တာကတော့အကြမ်းဖက်ဝါဒနဲ့ဆီးရီးယားနိုင်ငံကပြည်ပခါတွေတပြိုင်တည်းဖြစ်ပွားနေတဲ့ဒဏ်ကိုအကြီးကျယ်ခံစားနေရတဲ့အရှိအလယ်ပိုင်းဒေသပဲဖြစ်ပါတယ
်။စီရင်ခံစာမှာတော့အာဖရိကတိုက်မှာအစွန်းရောက်တွေကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုလည်းဖော်ပြထားသလိုဘူကိုဟာရမ်နဲ့အယ်ရှာဘတ်အဖွဲ့တွေလိုအုပ်စုတွေရဲ့လုပ်ရက်တွေကိုဟန်တားနိုင်မဲ့အစိုးရအုပ်ချုပ်ရေးကောင်းတွေပေါ်ပေါက်လာဖို့လိုအပ်နေတာကိုလည်းအလေးထားဖော်ပြခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်၊တူရကီ၊ရုရှားဤရနဲ့ကျူဘာဆူရီပါဝင်နိုင်ငံတော်များများမှာအရက်ဖက်လူမှုအတိုင်းဝန်းနဲ့ဝေဖန်သူတွေပေါ်ဖိနှိပ်မှုတွေရှိနေတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအပါဝင်နိုင်ငံတချို့မှာတိုးတက်မှုတွေမြင်တွေ့ခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်
။ We have seen important democratic gains in such countries as Tunisia, Nigeria, Sri Lanka and Burma.
Tunisia, Nigeria, Sri Lanka နဲ့မြန်မာတို့လူနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်။ဒါမဲ့လည်းနိုင်ငံချင်းစီမှာကြော်လွားဖို့လိုအပ်တဲ့စိန်ခေါ်မှုတွေရှိနေသေးပါ။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်နိုင်ငံချင်းစီအလိုက်ကြိုးပမ်းအားထုတ်မှုတွေမှာလည်းကျွန်တော်တို့အနေနဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးဝန်ကြီးဌာနရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံသားအများအပြားလုက္ကင်နေရတဲ့ထိုင်းနိုင်ငံကငါးဖက်လုံငန်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုလည်းထောက်ပြသွားခဲ့တာပါ Human Rights Watch အဖွဲ့ရဲ့ Washington ရုံးညွှန်ကြားရေးမှူးဆာရာမော်ဂန်နိုလိုလူခွင့်ရေးလှုပ်ရှားသူတွေကတော့ American ပြည်တော်စုရဲ့နိုင်ငံရေးမူဝါဒတွေချမှတ်ရမှာလူခွင့်ရေးကိစ္စတွေကိုအလေးထားစဉ်းစားသင့်တယ်လို့မြင်ကြပါတယ
် I think one of the concerns we haveAt Human Rights Watch is that even though this document is so accurate and
Human Rights Watch အဖွဲ့အနေနဲ့စိုးရိမ်မိတဲ့အချက်တစ်ခုကတော့ အစီရင်ခံစာဟာပြည်စုံမှန်ကန်ပြီးတော့နိုင်ငံတော်တော်များများမှဖြစ်ပျက်နေတဲ့ကိစ္စတွေအပေါ်ရှင်းလင်းတဲ့အမြင်တွေပါဝင်နေပေမဲ့လည်းဒီအချက်တွေကိုမကြာခဏဆိုသလိုလိုအပ်တဲ့နေရာမှာသုံးနာကိုမတွေ့ရဘူးလို့ထင်ပါတယ်
အမေရိကန်နိုင်ငံရဲ့ဦးညီဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရဲ့လက်ထောက်ဝန်ကြီးတွန်မလင်နော့စကီကတော့နှစ်ပတ်လည်အစီရင်ခံစာတွေကအချက်အလက်တွေကိုအမေရိကန်ပြည်ထောင်စုကပေးရနေတဲ့ပြပအကူအညီတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုချမှတ်ရမှာထက်သွင်းစဉ်းစားသွားမှာဖြစ်တယ်လို့ပြောပါတယ
် You can be certain that wherever we have credible evidence
ပြပနိုင်ငံတစ်ခုကတပ်ဖွဲ့တစ်ခုကပဲဖြစ်ဖြစ်အဖွဲ့ဝင်တစ်ယောက်ကပဲဖြစ်ဖြစ်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဆိုးဆိုးရွားရွားကျူးလွန်ခဲ့တဲ့ခိုင်လုံတဲ့အထောက်အထားတွေကိုကျွန်တော်တို့ရရှိတဲ့အခါမျိုးမှာအဲ့ဒီတပ်ဖွဲ့တွေဒီလိုလူပုဂ္ဂိုလ်တွေကိုကျွန်တော်တို့အနေနဲ့အကူအညီပေးမှာမဟုတ်ဘူးဆိုတာတော့သိကြပါတယ
်အမေရိကန်ကွန်ဂရက်စ်လက်ထက်ရဲ့တာဝန်ပေးချက်အရအမေရိကန်အစိုးရကလူ့ခွင့်ရေးအစီရင်ခံစာနှစ်စဉ်နှစ်တိုင်းထုတ်ပြန်လာရမှာဒီနှစ်ဟာအကျဉ်း40မြောက်လည်းဖြစ်ပါတယ်ခင်ဗျာ
မလ16ရက်စနေနေ့ဟာမြမရူရမဟာဒကျန်အတက်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရအဖွဲ့တွေပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လည်လံအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောရရှင်မီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့မင်းညကလှုပ်သွားတဲ့အင်အားပြင်းငလင်ရဲ့နောက်ဆက်တွဲအခြေအနေတွေကိုပြောပြပေးပါမယ်။မနေ့ကဗုဒ္ဓဟူးနေ့မှာစကိုင်းတိုင်းကလေးမြို့နယ်ရဲ့အရှိနဲ့အရှိတောင်ဘက်42မိုင်အကွာမှာဗဟိုပြုလှုပ်ခတ်သွားတဲ့ငလင်ဟာအင်အားပြင်းပေမဲ့အသေးပြောင်းနဲ့ကြီးမားတဲ့ဆုံးရှုံးမှုတွေမရှိတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနရဲ့ပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီလိုသဘာဝဘေးဒဏ်တွေအတွက်အစိုးရသည့်လက်ထက်မှာကြိုတင်ပြင်ဆင်မှုတွေစီစဉ်ပေးထားတယ်လို့လည်းဝင်ကြီးကပြောသွားခဲ့ပါတယ်ငလင်ကြောင့်စကိုင်းတိုင်းစပယ်တောင်ကျေးစင်တောင်ဘက်ကဇေဒီတော်တချို့ရဲ့စိန်ဘူးတွေမြေခခဲ့တဲ့အခြေအနေနဲ့အတူနောက်ဆက်တွဲအခြေအနေတွေကိုထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ငလင်လုတ်ခတ်သွားတာကအင်အားပြင်းထန်ပေမဲ့မြေပေါ်မှာတက်ရောက်မှုအားမရှိတာကြောင့်သဘာဝဘေးဒဏ်ကိုဆိုးဝါးစွာမခံစားခဲ့ရဘူးဆိုပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြန့်အေးက VOA ကိုပြောဆိုလိုက်ပါတယ်။ဒါပေမဲ့အစိုးရတဲ့လက်ထက်မှာသဘာဝဘေးဒဏ်တွေကိုကြိုတင်ကာကွယ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်ထားတဲ့အကြောင်းကိုလည်းအခုလိုပြောပြပါတယ်
။ဒီဟိုတနင်္ဂနွေတိုင်းတာနေနဲ့နေရာတော်တော်နှံ့နှံ့ကတိတော့ခံစားရတာပေါ့လှုပ်ခါမှု။ဒါပေမဲ့သူ့ရဲ့ effect ကြတော့သူကမြေပြင်ပေါ်မှာကြတော့အကျိုးတရားမှုကဟိုပါတိတ်ကြီးမြင့်ထန်တာမဖြစ်သွားဘူးစက်ပြည့်စုံချုံအလွန်နေတာပေါ့နော်ရေပြင်ပေါ်မှာလိုက်ပြီးတော့လေးလာတွေ့ရှိကြရတော့အကြီးကျယ်အသေးအပြောက်တို့ဆုံးရှုံးတို့မရှိဘူးလူနေအိမ်တို့နော်လူတို့အဲ့ဒါတွေရောဘာမှပြဿနာမရှိဘူးဒါပေမဲ့ညင်းနေပေါ့ဖျားစိတ်မူးကြွေတာတို့ချီးဆောင်းတာတို့ဖျားကြီးအက်တာတို့အဲ့ဒါမျိုးကတော့နည်းနည်းအသင့်အသင့်ရှိတယ်ဒါလည်းအများကြီးမဟုတ်ဘူးတချို့ဟောင်းနေတဲ့အုတ်တိုင်းအချို့ပေါ့ကြောင်းနေရအဲ့ပြူရေပေါ့ဒါမျိုးတွေတော့ရှိတယ်ရှိတယ်ဆိုတော့ကျွန်တော်တို့ကကယ်ဆယ်ရေးပိုင်းနဲ့ပတ်သက်တော့အခုလက်တလောအရေးပေါ်လူတွေကိုပစ္စည်းတွေသွားဝေရတယ်လို့ကယ်ထုတ်ရတယ်ဒါတွေဘာမှမရှိဘူးဘာမှမရှိတဲ့အတွက်ကြောင့်အလွန်ခံကောင်းတယ်ဒီငွေကတကယ်တမ်းဆိုလို့ရှိရင်တော့ပြင်းအားကြီးတော့လေအနောက်ပိုင်းမှာသွားပြီးတော့ဗဟိုပြူတဲ့အတွက်ကြောင့်ခံစားရမှုအဆုံးရှုံးမှုเนาะဒါတွေနည်းသွားတယ်ဒါပေမဲ့လှုပ်တာကိုတော့တိတတာဖြစ်ကြတယ်ပေါ့ဆိုတော့အဲ့ဒီသဘောပါပဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒါမတိုင်ခင်တည်းကဒီသဘောဘေးကနေကြောက်ရောက်ရင်ပြင်ဆင်ထားဖို့အတွက်ကိုကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့တန်လင်းနေရာခြေရေးဝန်ကြီးဌာနကတော့ကာကွယ်ရေးအပိုင်းတွေရော Rapid Response Team တွေရောလုပ်ထားတယ်ပြည်နယ်နဲ့တိုင်းတွေမှာလည်းဖွဲ့ထားပြီးသားငွေတွေကဒါဟိုနော် disaster တွေကိုဖြစ်နိုင်ဖြစ်မယ်ဆိုရင်ကျွန်တော်တို့ချက်ချင်းတုံ့ပြန်လို့ရအောင်ကျွန်တော်တို့ဒီနှစ်မှာဆိုးရအစ်စက်တဲ့ထဲကဒါကိုစီမံကိန်းနဲ့ကျွန်တော်တို့ဆောင်ရွက်ထား
သခိုင်းတိုင်းရင်းမာပင်ခရိုင်နယ်ကစပယ်တောင်ကျေးစင်တောင်ဘက်မှာတော့ဖျားစိန်ဘူးတော်တွေမြေခတာတွေဖြစ်ခဲ့ပြီးနှစ်ပေါင်း30လောက်အတွင်းမှာပထမဆုံးအကြိမ်ခံစားရတဲ့အင်အားပြင်းတဲ့ငလျင်တန်းကြောင့်ဒေသခံတွေစိုးရိမ်စိတ်တွေရှိခဲ့တယ်ဆိုပြီးလက်ဗရောင်းတောင်ဇီရောရွာကဆရာတော်ဦးအာလောကကမိန့်ပါတယ
်။ဟိုကြီးစင်တောင်ဘက်ကတော့ရည်ကြီးပင်အများကြီးပဲဖြစ်တယ်လို့ကြားတယ်။အဲရည်ကြီးပင်အများကြီးကဖျားထီတော့ပြုတ်ကြတယ်လို့။အဲလူတွေကတော့ဗျာဟိုထိန်းလန့်မှုတွေဖြစ်ပြီးတော့ဟိုတချို့ဆိုရင်အိမ်ထဲနေထွက်ပြေးတာတို့အဲလိုပုံစံမျိုးတွေဖြစ်ကြတာပေါ့။တချို့လည်းဒီဆိုင်ကယ်တွေလည်း ိုရှီလုံးနောက်တော့ပုံစံမျိုးတွေဖြစ်ကုန်တာတွေရှိတော့လေဟိုတော်တော်လေးလည်းလှုပ်လိုက်တာဆိုတော့ကြောက်ပြီးတော့အဲသွားကြတယ်ပေါ့နောက်ပိုင်းမှာဒီလိုကြမ်းကြမ်းလှုပ်တာမကြုံဘူးလေဦးလေဒီ30 40ပတ်ဝန်းကျင်နေမှာဒါကြမ်းကြမ်းကဒီဟာပထမဆုံးပေါ့ဗျာဒီမြင်းကလေးလှုပ်တာတော်တော်လေးကြမ်းတာအခုဒါပထမဆုံးချိန်ပြည့်ရဆောစောတော့လှုပ်တယ်အဲဒီလောက်မကြမ်းဘူးပေါ့နော်အခုကတော့တော်တော်လေးကြမ်းတယ
်ကလေးမျိုးဘက်မှာတော့မြင့်မားတဲ့အဆောက်အဦတွေမရှိတာကြောင့်ပြက်စီးမှုတွေမရှိခဲ့ဘူးဆိုပြီးတော့ဒေသခံတဦးကအခုလိုပြောပြပါတယ
်ပထမဆုံးငယ်လေးလှုပ်တယ်ပြီးတော့အုံတုံးတုံးဆိုပြီးတော့တစ်ခါပြန်လှုပ်တယ်ပြီးတော့ငယ်ငယ်လေးလှုပ်တယ်ကြာတော့ကြာတယ်အမငယ်ငယ်ချောင်းဆက်က50ဆက်လောက်ကြာတော့တင်လာအော်ဖြစ်ပါတော့ဗျပြည့်အတက်ကြီးမရှိဘူးသူပြေးတော့ပြေးတော့ကြာဟုတ်စီမှာတော့ဒီတက်သားအိမ်နေများလို့ဆိုတော့လေပြဿနာမရှိတော့ဘူးပြီးတော့အမြင့်ဆုံးကလည်း2000လောက်ပဲဆိုတော့လေအဲအုပ်တဲ့ဆောက်တဲ့အိမ်တွေတော့နည်းနည်းခတ်တာပေါ့နော
်မနေ့ကအခုလိုမျိုးပြင်းထန်တဲ့ငလျင်လှုပ်ခတ်ပြီးမှတော့အေဘီလ14ရက်နေ့ဒီကနေ့မှလည်းသခိုင်းတိုင်းမော်လိုက်မြို့အနီးကိုဗဟိုပြုပြီးအင်အားရစ်ချက်စတာစကေး 4.4 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့တယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်။တော်ရရှင်များရှင်။တကြံအစိုးရရုံးပိတ်ရက်ကာလဖြစ်ပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာနေပြည်တော်မှာဒီနေ့နေ့လယ်ပိုင်းအရေးကြီးအစည်းအဝေးတရက်ခေါ်ယူကျင်းပတယ်လို့သိရပါတယ်။အသေးစိတ်ကိုမသိရသေးပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒုတိယထုတ်ပြန်ချက်ပါနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စဖြစ်မယ်လို့ယူဆမှုတွေရှိနေပါတယ်။ကိုရနိုင်ကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းတွင်ကမျက်စိခွဲစိတ်ကုသမှုခံယူခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမျက်စိခွဲစိတ်ကုသမှုကြောင့်အနားယူဖို့ရှိနေပေမဲ့လည်းဒီကနေ့ဧပြီလ14ရက်နေ့တကြံအကြက်နေ့မှာပဲနေပြည်တော်မှာအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမားရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOA ကိုအခုလိုပြောပါတယ
်ကျုံးတယ်ပေါ့နော်အရေးကြီးကိစ္စတွေပေါ့နော်ရေးကြီးညီနိုင်မှုအချိန်အတိုင်းသာဖြစ်သူလုပ်ဖို့စားဖို့ကိစ္စတွေဆက်ဆံရကျွန်တော်တို့ညီနိုင်ရဲ့အစည်းအဝေးထိုင်တယ်ပေါ့နော်ဟုတ်အဲ့ဒါပါပဲကျွန်တော်ကတော့သူ့ကိုအရေးကြီးလုပ်ဆရာဖြတ်ဆရာကိစ္စတွေရှိကြလေးတွေအဲ့ဒါလေးဟို decision ပေးဖြတ်တာမျိုးဒါမျိုးလောက်တာဖြစ်ပါတယ်ဟုတ်အစည်းအဝေးတစ်ခုလုပ်တယ်ဟုတ်ကဲ့ကျွန်တော်ကတော့ဟိုအသေးစိတ်တော့ကျွန်တော်ထုတ်ပြန်လို့မရှိပါဘူးအစည်းအဝေးတစ်ခုလုပ်ပါတယ်အရေးကြီးကိစ္စရပေါ့နော်အဲ့ဒါလုပ်တယ်နောက်တစ်ခုကတော့ကျန်တဲ့ရုပ်ကိစ္စအရေးကြီးကိစ္စတွေလုပ်တယ်ပေါ့နော်ဟုတ်ကဲ့ဗျအော်အရေးကြီးကိစ္စအဲ့လိုပြောလို့ရမှန်းပြဟုတ်အဲ့တော့တိတ်ပိတ်တော့ကျွန်တော်ပြောလို့မရဘူးဗျဟုတ်ဒီနေ့2နာရီ45မှာဂျုံတက်တယ်ပေါ့နော်ပြီးရင်6နာရီ7မိနစ်အခုပဲဟိုဂျုံဆင်းတယ်ပေါ့နော်ဂျုံကနေဆင်းပါတယ်ဟုတ်အဓိကတော့သူ့မျက်စိနဲ့ပတ်သက်လို့ဟောကျွန်တော်တို့ YouTube လူစိတ်ပူပါမှုတွေမရှိအောင်ပေါ့နော်အဲ့ရတယ်နောက်အဲ့ message နဲ့နောက်ကျန်တဲ့သူ့လို့ဟိုစာတွေတချို့လည်းအစားအများကြီးတော့မဖတ်ဘူးပေါ့နော်တချို့လည်းဖန်ဟိုကြီးကြီးတာဆိုနည်းနည်းပါးပါးတော့ဖတ်နေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဧပြီလ10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒုတိယမြောက်ကြီးညာချက်မှာတော့ကြမ်းရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာရေးအတွက်အမြန်ဆုံးဆောင်ရွက်တဲ့နေရာမှာတကြံကာလနဲ့တိုက်နေတာမို့တကြံအပြီးအချိန်မီဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းအခုအရေးကြီးတိုင်ပင်ဆွေးနွေးမှုတွေဟာတကြံအပြီးမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့ဆောင်ရွက်ချက်ဖြစ်နိုင်တယ်လို့ယူဆမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုရနိုင်ဆက်သွယ်မေးမြန်းထားတာပါရှင်။တော်ရရှိများရှင်မြန်မာတက္ကသိုလ်1389ခုနှစ်ဒဂူလာဇန်9ရက်မဟာတကြံအကြက်ပထမနေ့ညနေခင်းတေးတချင်းလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။အရီစင်မာမြင့်ရဲ့တကြံဆိုတဲ့တေးတချင်းကိုနားဆင်ကြရအောင်ပါရှင်။ တော်ရရှိမြန်မာနယ်ကမြန်မာပြည်သူပြည်သားအားလုံးကျေလွတ်အေးလွတ်ပတ်လွတ်မှုပါစေလို့ဖူယိုအီမြန်မာပိုင်းမိသားစုကိုစားနှုတ်ခွန်းဆက်ပါတယ်ရှင်။ဖူယိုအီမြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတင်းနေ့ညနေပိုင်းအစီအစဉ်တွေအဆုံးသတ်ပါရမရှင်။အစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါအောင်မရှင်။
အမေရိကန်စစ်ဖက်ဟာတောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်နေပြီးတော့ကျွန်းစုတွေပေါ်မှာအလှည့်ကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြှင့်ပြီးနေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်။တောင်တရုတ်ပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမတ်လကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယကြိမ်ပူးတွဲကင်းလှည့်တာကိုတော့အီဗီလာအစောပိုင်းကလုပ်ခဲ့တာလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနက2015ခုနှစ်တွင်နှစ်စဉ်ထုတ်ပြန်နေကြလူခွင့်ရေးအစီအစဉ်ကိုဗိုလ်ဒူးနေကထုတ်ပြန်တာမှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခက်အခဲနဲ့လူခွင့်ရေးချိုးဖောက်မှုတိုင်းရင်းသားလက်နက်ကန်တပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပါထည့်သွင်းဖော်ပြသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အပြောင်းအလဲပေါ်မှာတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအသိအမှတ်ပြုပြောဆိုပါတယ်။ကမ္ဘာတစ်ဝန်းကအာဏာရှင်အစိုးရတွေကသူတို့အာဏာကိုချင်းချောက်ဖွဲ့ရှိတဲ့ဘယ်လိုလိုရဲ့မျိုးကိုမဆိုထိန်းချုပ်ဖို့လူမှုကိုမင်းအားသုံးပြီးရရဆက်ဆက်ဖိနှိပ်အုပ်ချုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။နိုင်ငံရေးလူလောက်ခွင့်မပေးတဲ့အစိုးရတွေဟာလူလူရဲ့ယုံကြည်မှုကိုမရတဲ့အကြောင်းဒါကြောင့်လည်းဘယ်ချိန်ကနေမှမတူတဲ့လူလူမတည်ငြိမ်မှုအတွက်လမ်းဖွင့်ပေးသလိုဖြစ်နေပြီးဖြစ်ပြောရမယ်ဆိုရင်အကြမ်းဖက်အဆုံးရောက်ခြင်းတွေလည်းပါဝင်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တောင်ကိုရီးယားအနာရပါတီဟာစစ်တောင်းနေတာကာလအတွင်းပထမဆုံးအကြိမ်ဖြစ်လွှတ်တော်ရွေးကောက်ပွဲတွေကနေပြီးတော့လွှတ်တော်တွေမှာနေရာအများစုကိုလှည့်လွှတ်လိုက်ရပါတယ်။သမ္မတပါကွန်ရဲ့အစိုးရရဲ့conservative စီးပွားရေးမူဝါဒတွေပေါ်လူလူကြားမှာကြကြပြန့်ပြန့်မကြေမနက်ဖြစ်တာတွေမြောက်ကိုရီးယားနျူကလ িয়ার ချင်းချောင်းမှုနဲ့ပတ်သက်တဲ့တင်းမာတဲ့ချင်းကမ်းမှုတွေနဲ့ပတ်သက်ပြီးတော့ကွဲပြားမှုပိုဖြစ်တာတွေကြောင့်ထိမှန်မထားပဲအရှုံးပေါ်ခဲ့တာလို့စင်နူရီပါတီကပြောပါတယ်ခင်ဗျာ
ကြာသာပရင်းနေ့ညနေပိုင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Justin The Wit ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.